အမေရိကန်နိုင်ငံဘော်တီမော့မြို့မှာစစ်ဘူးကျန်းဖက်ဖြစ်စင်းမှုတွေဖြစ်ခဲ့ပြီးဒီနေ့မှာတော့ပုံမှန်အခြေအနေပြန်ထိနေကကျောင်းတွေပြန်ဖွင့်ပြီးလက်မတချို့မှာကားတွေနဲ့ပြန်ပြေးနေပါပြီ။ဘော်တီမော့မြို့ရဲမှူးကြီးကလည်းမြို့ထဲမှာပြန်တည်ငြိမ်လာနေပြီလို့ထုတ်ပြောခဲ့ပါတယ်။ရဲမင်းကြီးအထော်နီဘက်စ်ကဒီညမထွက်ရမယ့်တကယ်လို့ဖြစ်ခဲ့တယ်။အဓိကရလိုက်တာကတော့မြို့သူမြို့သားတွေအနေနဲ့ပြန်လုံခြုံမှုရှိလာတာကိုခံစားနိုင်ခဲ့တယ်။မြို့တစ်ခုလုံးလည်းပြန်လဲတည်ငြိမ်လာတယ်။ဒီအတိုင်းဆက်ထိန်ထားနိုင်ဖို့အမျှော်လင့်ထားတယ်လို့ဆိုလိုက်ပါတယ်။မင်းညာကညာမထွေအမေထုတ်ခဲ့ပြီးမှရဲတွေနဲ့ပြည်တွင်းကာကွယ်ရေးတပ်တွေကဆန္ဒပြသူတွေကိုလူစုခွဲရမှာနောက်ဆုံးလူ10ဦးကိုတော့ဖမ်းဆီးခဲ့ရပြီးလူစုခွဲသွားခဲ့ပါတယ်။အစပိုင်းမှာတော့ဆန္ဒပြသူတွေဘက်ကညာမထွေအမေကိုဆန့်ကျင်ပြီးဆက်ဆန္ဒပြခဲ့ရမှာလုံခြုံရေးတပ်တွေကိုရေဘူးနဲ့ပစ်ပေါက်တာအော်ဟစ်ဆဲဆိုတာတွေလုပ်ခဲ့ကြပေမဲ့နောက်ဆုံးညာမထွေအမေစတဲ့10နှစ်နောက်ပိုင်းတနားရီအတွင်းမှာအခုလိုလူစုခွဲသွားကြတာပါ။ပြီးခဲ့တဲ့နှစ်အတွင်းကတော့စူပူကျန်းဖက်လူရက်တွေပြင်းပြထန်ထန်ဖြစ်ခဲ့တာမို့ဒီနေ့မြန်ကွန်းနဲ့လုံးဝကွာခြားနေပါတယ်။အဲဒီတော့ကဆန္ဒပြသူတွေအနေနဲ့ဒီဆင်းရဲမှုရှိနေတာအလုံးမရမှုကိုမကျေနပ်တာနောက်ရဲရဲလိုရတဲ့ကိုမကျေနပ်တဲ့အတွက်ဆန္ဒပြခဲ့ကြပါတယ်။တကယ်တော့လူမဲလူငယ် Freddie Gray အသက်25နှစ်အရွယ်ဟာရဲကဖမ်းဆီးစဉ်ပြင်းထန်စွာရခဲ့တဲ့နောက်ကျောဒဏ်ရာနဲ့သေဆုံးသွားခဲ့ရပါတယ်။အဲဒီအတွက်မကျေမနပ်ဖြစ်ရကနေအခုလိုဆန္ဒပြပွဲတွေဆက်ဖြစ်လာခဲ့တာဖြစ်ပါတယ်ခင်ဗျ။